စစ်အာဏာသိမ်းထားတာ၄နှစ်ကြာလာခဲ့ပြီဖြစ်တဲ့ထိုင်းစစ်အစိုးရကထွေထွေရွေးကောက်ပွဲတွေကိုထိုင်းနိုင်ငံမှာနောက်နှစ်ထဲကျရင်ကျင်းပမယ်လို့ထိုင်းဝန်ကြီးချုပ်ကမနေ့တုန်းကပဲကြေညာခဲ့ပါတယ်။2018ခုနှစ်နိုဝင်ဘာလထဲမှာရွေးကောက်ပွဲတွေကိုကျင်းပမယ်လို့ဝန်ကြီးချုပ်ပရာယုတ်ချန်အိုချာကဘန်ကောက်မြို့မှာသတင်းထုတ်တွေကိုမနေ့တုန်းကပြောခဲ့တာဖြစ်ပြီးတော့ကျင်းပမယ်ရက်အတိအကျကိုတော့လာမယ့်ဇွန်လမှာထပ်ပြီးတော့ကြေညာမယ်လို့ဆိုပါတယ်။2014ခုနှစ်တုန်းကဝင်းကြီးချုပ်ရင်းလက်ရှင်နာဝတ်ကိုရာထူးကနေဖယ်ရှားခံခဲ့ရပြီးလက်ရှိဝင်းကြီးချုပ်ပရာယုတ်ဦးဆောင်တဲ့စစ်တပ်ကတိုင်းပြည်ကိုအာဏာသိမ်းခဲ့တာပါ။အဲ့ဒီကာလကအကြမ်းဖက်တဲ့ဆန္ဒပြမှုတွေနဲ့ထိုင်းနိုင်ငံရေးဟာမတိမငြိမ်မှုတွေနဲ့အပြင်းထန်ရှိခဲ့တာပါ။အခုတော့ဝင်းကြီးချုပ်ဟောင်းရင်းလက်ခါလဲအရှိလေပိုင်းဒေသကဒူဘိုင်းမြို့မှာထွက်ပြေးတိမ်းရှောင်နေရပါတယ်။